တော်ရရှိများခင်ဗျာနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေစိုးရိမ်မှုတွေရှိနေတဲ့ကြားကပဲဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုနိုဝင်ဘာ15ဒီကနေ့မှာပဲပထမဆုံးအတုံးအဖြစ်နဲ့မြန်မာနိုင်ငံဘက်ပြန်ပို့ရမှာဖြစ်ပါတယ်မြန်မာနိုင်ငံဘက်ကိုပြန်ရမယ့်စီးရင်တဲ့ပါနေတဲ့ဒုက္ခသည်တချို့ကတော့မြန်မာအစိုးရကဆောင်ရွက်မှုတွေပေါ်အားရကျဉ်းမှုမရှိတဲ့အတွက်နေရရင်ပြန်ရမှာကိုဆိုပြီးအဲ့ဒီဒုက္ခတဲ့စခန်းတွေကနေထွက်သွားပြီးတော့ပုန်းရှောင်နေကြပါတယ်ဒီအကြောင်းကိုပြောပြမှာပါဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေအပြန်အလှန်ဆွေးနွေးစည်းရင်းပြုစုခဲ့ကြပြီးနောက်နိုဝင်ဘာ15ဒီကနေ့မှာရိုဟင်ဂျာဒုက္ခတဲ့တချို့ကိုပထမဆုံးအတုပ်ဖြစ်မြန်မာနိုင်ငံဘက်ပြန်ပို့မှာဖြစ်ပါတယ်ပထမဆုံးအတုပ်ရိုဟင်ဂျာမိသားစု485စုကိုပြန်ပို့တာဖြစ်ပြီးလူဦးရေ2200ကျော်ပါဝင်ပါတယ်မြန်မာအစိုးရကတော့ဒီနေ့ကိုလူ150နှုန်းနဲ့လက်ခံသွားမယ်လို့ပြောထားပါတယ်ဒီသတင်းပတ်ကုန်တော့ကအမေရိကန်နိုင်ငံကြီးဝန်ကြီးဌာနကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ဟာမြန်မာနိုင်ငံကတဆင့်ဘင်္ဂလားဒေ့ရှ်နေဆက်ကော့ဆက်ဘဇားမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီတွားရောက်ပြီးဒုက္ခသည်တွေနဲ့ရောစခန်းတောင်ဝန်ရှိသူတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။လက်တလောသူမြင်တွေ့ခဲ့ရတဲ့မြေပြင်အခြေအနေတွေကိုကြည့်ရင်ရိုဟင်ဂျာဒုက္ခသည်တွေကိုနေရရင်ပြန်ပို့ဖို့အဆင်သင့်မဖြစ်သေးဘူးလို့အမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Richard Albright ကပြောပါတယ်။
Right now, the conditions on the ground in the areas of potential return.
ဒုက္ခသည်တွေလက်ရှိကြုံနေရတဲ့အနေအထားအရဆိုရင်သူတို့နေရာရင်းကိုပြန်နိုင်လောက်တဲ့ပြည်စုံလုံးလောက်တဲ့အခြေအနေမျိုးမရှိသေးသလိုလူအများအများကိုလည်းပုံမှန်ပြန်ပို့နိုင်မယ့်အနေအထားမျိုးမဟုတ်သေးပါဘူး
။မြန်မာနိုင်ငံနဲ့ပြန်လာကြမဲ့ရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့အမေရိကန်နဲ့မြန်မာအစိုးရကြားဆွေးနွေးမှုတွေရှိနေပြီးလူသားချင်းစာနာတဲ့အကူအညီပေးလိုသူတွေကအကူအညီလိုအပ်တဲ့အတိုင်းဝိုင်းတွေစီတွားရောက်ခွင့်ရဖို့နဲ့ပွင့်လင်းမြေသားမှုရှိအောင်ပို့ပြီးလှုပ်ဆောင်ဖို့နဲ့ရိုဟင်ဂျာတွေနိုင်ငံသားဖြစ်ခွင့်ရရေးလုပ်ငန်းစဉ်တွေမှာထိရောက်အောင်ဆောင်ရွက်ဖို့ကိုလည်းတိုက်တွန်းခဲ့တယ်လို့လက်တော်နိုင်ငံကြီးဝန်ကြီး Richard Albright ကပြောပါတယ်။ AI ခေါ်အပြည်ပြည်ဆိုင်ရာလူငင်းကျန်းသာခွင့်အဖွဲ့ကြီးကလည်းရိုဟင်ဂျာတွေကိုနေရပ်ပြန်ပို့ဖို့အစီအစဉ်ပေါ်စိုးရိမ်ပြီးကြောင်း AI အဖွဲ့ရဲ့အာရှပစိဖိတ်ဆိုင်ရာတာဝန်ခံ Francisco Bangosmi ကပြောပါတယ
်။ Strong concerns withcurrent plans underway
ရိုဟင်ဂျာတွေပြန်ပို့မဲ့လက်ရှိအစီအစဉ်ပေါ်ကျွန်တော်တို့ AI အနေနဲ့အရန်ကိုစိုးရိမ်နေပါတယ်ရိုဟင်ဂျာတွေကိုထားနေပြန်ပို့မဲ့ဆိုရင်ဘေကင်းလုံခြုံဖို့နဲ့ဂုဏ်သိက္ခာရှိစွာပြန်ခွင့်ရဖို့လိုအပ်သလိုသူတို့သဘောဆန္ဒနဲ့အညီဖြစ်ဖို့လည်းလိုပါတယ်လက်တွေ့မှာတော့အဲ့ဒီအခြေအနေတွေပြည့်စုံမှုမရှိသေးပါဘူ
းရိုဟင်ဂျာတွေကိုမြန်မာပြည်ပြန်ပို့မဲ့လုပ်ငန်းစဉ်မှာမြန်မာအစိုးရကအစီအစဉ်ဆောင်ရွက်မှုတွေပေါ်အားရကျေနပ်မှုမရှိတဲ့အတွက်နေရရင်ပြန်ရမှာကိုဆိုပြီးဘင်္ဂလားဒေ့ရှ်နေဆက်ဒုက္ခသည်စခန်းကနေထွက်ပြေးတင်းရှောင်နေသူကတော့ဥကာလီမူလာဖြစ်ပါတယ်
။ဇာတင်နာဆိုင်ကလောလေလေအဲ့ဒါခေါနကနာရိုင်းနေ
ကျွန်တော်တို့နိုင်ငံသားဖြစ်ခွင့်မရှိသေးတာရဲ့ကျွန်တော်တို့ပိုင်ဆိုင်တဲ့မြေယာတွေပြန်မပေးသေးတာရဲ့နောက်ပြီးကျွန်တော်တို့ကိုယာယီစခန်းထဲမှာပဲထားမှာရဲ့ဒီအချက်တွေကြောင့်ကျွန်တော်တို့နေရက်ကိုပြန်ကြည့်စိတ်မရှိပါဘူး။အစိုးရကမြန်မာပြည်ပြန်ပို့မဲ့သူတွေစီရင်တယ်ကျွန်တော်နာမည်ကိုထည့်ထားတော့ပြန်ရမှာကြောက်လို့ဂျန်တာလီမှာရှိတဲ့ဒုက္ခသည်စခန်းကနေကျွန်တော်ထွက်လာခဲ့ပြီးအခုဘာလူခါလီဒေတာထဲမှာလာပုံးနေတာပ
ါဘာလူခါလီဒုက္ခသည်စခန်းထဲမှာနေတဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးရှာခီနာကလည်းသူ့ရဲ့စိုးရိမ်မှုကိုပြောပြပါတယ
်အရဟောကရဒီနာရခုရှိခုရှိနော်ဒိမ်ဘနေဟွန်ဇတ်ဂီယာရတာမောဂဇလာယဒီနာရဘတ်ဒဆ
နာတို့အတွက်အခွင့်အရေးတွေရမယ်ဆိုရင်ကျမတို့ပျော်ပျော်ကြီးပြန်มาပါအခုကိုပဲထပ်ပြန်နိုင်ပါတယ်သူတို့ကကျမတို့ကိုအရန်နှိပ်စက်ခဲ့တာပါဘလို့စကလုံးနဲ့ပြန်ရှင်းပြရမှန်းတောင်မသိတော့ပါဘူးဒီလိုခန်းစားချက်မျိုးရှိခဲ့ပြီးကမှအရင်လိုပဲပြန်ကြုံလာရအောင်မယ်ဆိုရင်ကျမတို့ဘာလို့ပြန်တော့မှာလဲဒီမှာပဲအစိတ်တောက်ပြီးတေးလိုက်တာကမှကောင်းမယ်ကျမတို့ကိုပြန်မပို့ပါနဲ့ဒီစခန်းမှာပဲတေးပြရစီ
ဒုက္ခသည်စခန်းလေးကရိုဟင်ဂျာတွေကိုပြန်လည်စီစစ်ပြီးလက်ခံသွားရေးအစီအစဉ်တွေမြန်မာအစိုးရကစတင်လှုပ်ဆောင်နေပြီဆိုတဲ့အချိန်ကစလို့သူတို့ကိုနိုင်ငံသားမှတ်ပုံတင်ပေးဖို့နဲ့မြန်မာနိုင်ငံတွင်လွတ်လပ်စွာသွားလာခွင့်ပေးဖို့ MVC ကတ်တွေကန်ဆောင်လိုခြင်းမရှိဘူးလို့ရိုဟင်ဂျာတွေဘက်ကသဘောထားထုတ်ပြောထားတာရှိပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံဘဲပယ်ချထားပါတယ်ဒုက္ခသည်တွေဆန္ဒမပါဘဲအတင်းကျပ်ပြန်မပို့ဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂလက်ထောက်မဟာမင်းကြီးဝေါ်ကာထက်ကလည်းအင်္ဂါနေ့ကဂျနီဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားသလိုအချင်းတွေလုံးလုံးစိတ်ချမှုမရှိသေးပဲပြန်ပို့မဲ့အစီအစဉ်ကိုရပ်ဆိုင်းထားဖို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမစ္စတာဘတ်ချလက်ကလည်းကြေညာချက်ထုတ်ပြန်ထားပါတယ်။ကြာသာပတေးဒီကနေ့မှာရိုဟင်ဂျာတွေကိုမြန်မာပြည်ပြန်ပို့မဲ့အစီအစဉ်အတွက်ဘင်္ဂလားဒေ့ရှ်စစ်တပ်ကိုကော့ဆက်ဘဇားဒေသတစ်ဝိုက်ဖြန့်ကျက်ချထားသလိုပြန်ပို့ရေးအစီအစဉ်ကိုငင်းဆန်နေသူတွေကိုလည်းဘင်္ဂလားအာဏာပိုင်တွေကအတင်းကျပ်လုပ်နေတာတွေရှိတယ်ဆိုတဲ့ဆူဆွဲချက်တွေလည်းထွက်ပေါ်နေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းစာတွေမှာရေးသားကြပါတယ်ခင်ဗျာ။